ကမ္ဘာဆင်းရဲတဲ့နိုင်ငံတွေမှာရာသီဥတုပြောင်းလဲမှုအဆိုးကျိုးကိုတိုက်ဖြတ်နိုင်ဖို့လိုအပ်တဲ့ရန်ပုံငွေထက်ဝင်ကူညီကြဖို့လက်ရှိကျင်းပနေတဲ့ရာသီဥတုပြောင်းလဲမှုထိန်းသိမ်းရေး COP28 ကုလသမဂ္ဂညီလာခံကိုတက်ရောက်နေတဲ့နိုင်ငံအားလုံးနီးပါးကကြာသာပတေးနေ့မှာသဘောတူညီခဲ့ကြပါတယ်။ဒီညီလာခံကိုနိုင်ငံပေါင်း200နီးပါးတက်ရောက်နေတာပါ။ပျက်စီးဆုံးရှုံးမှုများတဲ့အတွက်ဒီရန်ပုံငွေဆိုတဲ့ခေါင်းစဉ်အောက်မှာပဲဂျာမနီကအမေရိကန်ဒေါ်လာတန်တရာထည့်ဝင်ပါတယ်။ COP28 ညီလာခံကိုအင်ရှင်ဖြစ်လက်ခံကျင်းပနေတဲ့ UAE Arab စော်ဘွားများနိုင်ငံကလည်းဒေါ်လာတန်တရာထည့်ဝင်မယ်လို့ကတိပြုပါတယ်။ဗြိတိန်ကဒေါ်လာ50တန်၊အမေရိကန်က18တန်ခွဲ၊ဂျပန်က10တန်အတူတူထည့်ဝင်ကြတာပါ။ EU ဥရောပသမ္မတအဖွဲ့ကလည်းဒေါ်လာ246တန်ထည့်ဝင်မယ်လို့နောက်ပိုင်းမှာပြောလာပြီးအဲ့ဒီတည်းမှာဂျာမနီကထည့်ဝင်မယ်ဆိုတဲ့တန်းတရာလည်းပါဝင်ပြီးသားဖြစ်ပါတယ်။လာမယ့်ရက်တွေမှာနောက်ထပ်အခြားနိုင်ငံတွေကလည်းရန်ပုံငွေတွေထည့်ဝင်လာကြလိမ့်မယ်လို့မျှော်လင့်ကြပါတယ်။လက်ရှိထည့်ဝင်ပြီးသမျှရန်ပုံငွေနဲ့လုံလောက်အောင်မှာမဟုတ်သေးပဲဒေါ်လာဘီလီယံတရာထည့်ဝင်ကြဖို့အထိဖွံ့ဖြိုးပြီးနိုင်ငံတွေကရည်မှန်းထားကြပါတယ်။မကြသေးခင်ကထုတ်ပြန်ခဲ့တဲ့ကုလသမဂ္ဂရဲ့အစီရင်ခံစာမှာတော့ရာသီဥတုထိန်းသိမ်းရေးအတွက်နှစ်စဉ်လိုအပ်တဲ့ရန်ပုံငွေကဒေါ်လာ388ဘီလီယံလောက်ရှိမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။